လေစီပြေဒုက္ခသည်တွေအရေးတုံ့ပြန်ဆောင်ရွက်ရမှာအားနည်းတယ်လို့ဝေဖန်ခန္ဓာခံခဲ့ရတဲ့မြန်မာနိုင်ငံမှာပြဿနာကိုဖြေရှင်းဖို့ကြိုးပမ်းမှုတွေကိုကုလသမဂ္ဂတာဝန်ရှိသူတွေကိုယ်တိုင်တွေ့မြင်ခဲ့တဲ့အကြောင်းမြန်မာအစိုးရအဆင့်မြင့်အရာရှိတဦးကပြောဆိုလိုက်ပါတယ်။ပြဿနာရဲ့ဇင်းမြစ်ကိုဖြေရှင်းဖို့လိုတယ်လို့လူအခွင့်ရေးဆိုင်ရာကုလသမဂ္ဂထိပ်တန်းအရာရှိတဦးကပြောဆိုခဲ့ပြီးမှပဲမြန်မာနိုင်ငံဘက်ကတုံ့ပြန်ပြောဆိုလိုက်တာပါ။အပြည့်စုံကိုတော့မတ်တင်ကြီးထိုက်ကတင်ပြပေးထားပါတယ်ရှင်။
အရှိတောင်အာရှဒေသကလေစီးပြေဒုက္ခသည်တွေအရေးမြန်မာနိုင်ငံနဲ့အရှိတောင်အာရှနိုင်ငံများအသင်းအာဆီယံတို့အနေနဲ့ဒီထက်ပိုပူးပေါင်းဆောင်ရွက်ဖို့လိုအပ်တဲ့အကြောင်းကုလသမဂ္ဂမဟာမင်းကြီးဇီးယက်ရာအီဒ်အယ်ဟူစင်ကတိုက်တွန်းပြောကြားလိုက်တာဖြစ်ပါတယ်။အာဆီယံအသင်းအနေနဲ့ဗရင်းညမာပြတ်ထန်းထားတဲ့အတိုင်းလူ့အခွင့်အရေးနဲ့လူသားချင်းစာနာထောက်ထားမယ့်အခြေခံမူတွေကိုလိုက်နာပြီးထွက်ပြေးလာသူတွေကိုကူညီဖို့လိုအပ်တယ်လို့မြန်မာနိုင်ငံလိုဒုက္ခသည်တွေထွက်ပြေးလာနေတဲ့မူရင်းတိုင်းပြည်တွေအနေနဲ့ထီထီရောက်ရောက်ဆောင်ရွက်ဖို့လိုတဲ့အကြောင်းဆွစ်ဇာလန်နိုင်ငံဂျနီဗာမှာကျင်းပတဲ့မနေ့တုန်းကလူ့အခွင့်အရေးကောင်စီအစည်းအဝေးမှာပြောကြားခဲ့တာဖြစ်ပါတယ်။မြန်မာအစိုးရကတော့လေစီးပြေဒုက္ခသည်တွေရေဖြည့်ရှင်းဖို့ကြိုးပမ်းနေတာတွေကိုကုလသမဂ္ဂတာဝန်ရှိသူတွေကိုယ်တိုင်တွေ့မြင်နေကြတဲ့အကြောင်းဒုတိယနိုင်ငံခြားရေးဝန်ကြီးဦးတန်ကျော်ကပြောပါတယ
်။မြန်မာပြည်ရဲ့ဒါကသိသွားတယ်။နော် UNDP ကဒါဒီမှာရေကြီးတဲ့ကော်ဒီနေတဲ့ဒါကံကောင်းထားမှသာပေါ့နော်။အဲဒီဖြစ်တဲ့အချိန်မှာသူတို့လည်းရောက်နေတော့တို့လေကိုယ်လုံးတည်ပြီးတော့တို့လေအလားကိုယ်တိုင်အလားကြည့်ပြီးတော့မြင်းမြန်ကိုလည်းရသွားတာပေါ့လေနော်အဲ့တော့တို့နိုင်ငံသားဒီရှင်းချစ်ဆိုတာလေကျွန်တော်တို့ဒီမှာညာမီဒီယာနဲ့အင်တာဗျူးမှာလည်းဒါတို့အလုံးပြောကြည့်အရာအကုန်လုံးကျွန်တော်သိနေပြီပေါ့လေအဲ့တော့နောက်တစ်ခါကျွန်တော်တို့ကဒီမှာမဟုတ်တဲ့တို့နိုင်ငံသားမဟုတ်တဲ့ကျွန်တော်တို့ရှေ့ရောက်ဆိုတာကိုလည်းကျွန်တော်တို့ကဒီကြားကွက်ထုတ်ထားပြီ
ပြီးခဲ့တဲ့သတင်းပတ်အတွင်းမြမရှိပိုင်းနဲ့အတွင်းကကယ်ဆယ်ခဲ့ရတဲ့လေစီးပြေဒုက္ခသည်208ဦးတို့ထဲမှာလဲ200ဦးကဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဖြစ်တယ်လို့မြန်မာဘက်ကပြောဆိုထားပြီးဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဟုတ်မဟုတ်ကိုဘင်္ဂလားဒေ့ရှ်အစိုးရကစီစဉ်နေဆဲဖြစ်ပါတယ်။ဒီလူတွေကိုပြန်ပြီးလက်ခံဖို့ကိုလည်းဘင်္ဂလားဒေ့ရှ်ဘက်ကသဘောတူထားတယ်လို့ဒုတိယဝန်ကြီးဦးတန်ကျော်ကပြောပါတယ်။ဒါပေမဲ့လည်းလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးဇီးယက်ရာအီဒ်အယ်ဟူစင်ကတော့ယာယီခလုံးဝင်ပေးတာထက်လေစီးထွက်ပြေးရတဲ့အဓိကအကြောင်းရင်းတွေကိုဖြေရှင်းဖို့လိုအပ်တယ်လို့ပြောဆိုလိုက်ပါတယ်
။ The offer of temporary shelter while welcome cannot hope to fix the deeper problems.
ယာယီခလုံးဝင်ပေးတာဟာကြိုးစိုးစရာဆိုပေမဲ့ဒီလောက်နဲ့တော့လေးနှက်လာတဲ့ပြဿနာကြီးပြေလည်သွားလိမ့်မယ်လို့မမျှော်လင့်နိုင်ပါဘူး။ဆောင်းနေချီတဲ့ဒီလူတွေဟာမြန်မာနိုင်ငံဘက်ကနေထွက်ပြေးလာတဲ့ရိုဟင်ဂျာတွေပါ။ပြန်လာသူတချို့ကိုမြန်မာအစိုးရကလက်ခံခဲ့ပြီးလူကုန်ကူးမှုတရားမဝင်ရွှေပြောင်းအခြေချမှုတွေကိုအကာအကွယ်ပေးဖို့အလေးနက်ကြိုးပမ်းနေတယ်လို့လည်းကြေညာပါတယ်။ဒါပေမဲ့ရိုဟင်ဂျာတွေလူ့အခွင့်အရေးချိုးဖောက်ခံနေရတဲ့အစိုးရရဲ့မူဝါဒတွေကိုပြောင်းလဲဖို့ကမဖြစ်မနေလုပ်ဖို့လိုအပ်ပါတယ်။ဒီလူတွေအနေနဲ့မြန်မာပြည်မှာဂုံတိတ်ခါရှိရှိနေထိုင်ခွင့်ရှိရမှာပါ။ဒါပေမဲ့လည်းလူမျိုးရေးဘာသာရေးဖိနှိပ်မှုတွေနိုင်ငံသားအဖြစ်နဲ့ရောစီးပွားရေးနိုင်ငံရေးလူမှုရေးအရာအပြည့်အဝမခံစားရပဲအခွင့်အရေးတွေငင်းပယ်ခံရတာတွေအပါအဝင်စနစ်တကျလူ့အခွင့်အရေးချိုးဖောက်မှုတွေကိုအကြီးအကျယ်ရင်ဆိုင်နေကြရပါတယ
်။မြန်မာအစိုးရကတော့လေစီးပြေဒုက္ခသည်တွေအရေးတောက်ချာနေမှာဆွေးနွေးဖို့စီစဉ်ထားတဲ့ထိုင်းနိုင်ငံကညီလာခံကိုတက်ရောက်ဖို့အစိုးရဘက်ကငင်းဆန်ခဲ့ပေမဲ့အခုအခါတက်ရောက်ဖို့ဆုံးဖြတ်ထားတာပါ။ကုလသမဂ္ဂနဲ့နိုင်ငံတကာအသိုင်းအဝိုင်းကပါတက်ရောက်ကြမယ်ညီလာခံမှာဆွေးနွေးတဲ့အခါမှာတော့မြန်မာအစိုးရအနေနဲ့ပူးပေါင်းဆောင်ရွက်မယ့်အစီအစဉ်တွေကိုရှင်းပြဖို့ရည်ရွယ်ထားတယ်လို့လည်းဒုတိယနိုင်ငံခြားရေးဝန်ကြီးဦးတန်ကျော်ကပြောပါတယ
်။မြန်မာနိုင်ငံရဲ့ယက်တိချက်မြန်မာနိုင်ငံကအရှိဘယ်လိုပူးပေါင်းဆောင်ရွက်မလဲဆိုတော့ဟလာကျွန်တော်တို့ရဲ့စဉ်းစားတဲ့အချက်နောက်တချို့ဟာတွေမှာမြန်မာနိုင်ငံကဟလာလက်မခံနိုင်တဲ့နော်အချက်တွေကိုလည်းကျွန်တော်တို့ကဒီမှာထည့်ပြီးတော့ဆွေးနွေးပြီးတော့ဟလာဒါဒီကတည်းကဒီလိုလူတွေကုန်ကူးနေတဲ့ကိစ္စပေါ်မှာကျွန်တော်တို့ရဲ့သဘောထားနော်အခြားနိုင်ငံတွေတဘောတော့လေကျွန်တော်တို့ကအဲ့ဒီမှာဒေတာလေးရတဲ့အပြင်နော်ဒီကဒီအမေရိကန်တို့နော်ဒါဆွစ်ဇာလန်တို့ဒါပါမယ်ကျွန်တော်ပြောပါတယ်အဲ့တော့ဒီနိုင်ငံတွေနဲ့လေကျွန်တော်တို့ကအကြံငန်းကျွန်တော်တို့ကရင်ဆိုင်နေရတဲ့ဥစ္စာကိုနော်ကျွန်တော်တို့ရင်ဆိုင်တယ်ဒီနေရာလေးရင်ဆိုင်နေရတယ်ဒါကိုပြပောင်းမှုအခြေခံတွေရမှာပေါ့လေနော်တချို့ဟာတွေကငါနိုင်ငံကြီးအနေနဲ့အတုံးချမယ်ဆိုရင်တော့ဘယ်လိုမှအခြေခံလို့မရနိုင်ဘူးပေါ့အာဒီသားချင်းဇာနာမဲ့ဒီစားဒီသားချင်းအလားကူညီရမယ့်ဒီစားအမည်နဲ့အလုံးဝဝိုင်းစင်းစားပြီးတော့ဒီဖြစ်နေတဲ့ပြဿနာပေါ့နော်ဟိုရရှိအလားဟိုဖြေရှင်းနိုင်တဲ့အချက်အချင်းဖြန့်ချိရအောင်ကျွန်တော်ဆွေးနွေးပြီးတော့အစီအစဉ်ရှိပါတယ်
။လေစီးပြေဒုက္ခသည်တွေရေမြန်မာနိုင်ငံကတက်တက်ကြွကြဖြေရှင်းဖို့ဖိအားပေးခံနေရတာကိုလက်မခံနိုင်ကြတဲ့တက်ကြွလှုပ်ရှားသူတွေကတော့ဒီကနေ့ရန်ကုန်မြို့မှာကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။ မြန်မာနိုင်ငံကဖိနှိပ်ခံရတဲ့ရိုဟင်ဂျာတွေဖြစ်တယ်လို့လက်ခံသုံးလုံးပြီးမြန်မာအစိုးရဘက်ကအရေးယူဆောင်ရွက်ဖို့တိုက်တွန်းနေတဲ့ကုလသမဂ္ဂနဲ့နိုင်ငံတကာအသိုင်းအဝိုင်းရဲ့ပြောဆိုတိုက်တွန်းမှုတွေကိုကန့်ကွက်တဲ့အနေနဲ့တန်ကာရော်တွေအပါအဝင်လူပေါင်းများနဲ့ချီဆန္ဒပြခဲ့ကြတာဖြစ်ပါရဲ့ရှင်။